အီရန်နိုင်ငံရဲ့အနောက်မြောက်ပိုင်းကတက်ဘရစ်မြို့တော်မှာငလျင်နှစ်ခုမိနစ်ပိုင်းမှာခြားပြီးတော့လှုပ်သွားခဲ့တာမလို့လူ180သေဆုံးသွားတယ်လို့အရာရှိတွေကပြောပါတယ်။လူပေါင်း1300လောက်လည်းဒဏ်ရာရသွားကြပါတယ်။အနည်းဆုံးကျေးရွာ6ရွာလည်းလုံးဝကိုပြားချက်သွားပြီးတော့နောက်ထပ်ကျေးရွာ60လောက်ကတော့50ရာခိုင်နှုန်းကနေပြီးတော့80ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးသွားတယ်လို့အစိုးရရုံးမြင့်တက်ကြားဌာနကကြေညာပါတယ်။ဒီငလျင်တွေပြင်းအားဘလောက်စီရှိကြလဲဆိုတာမှာတော့တိုင်းထွာချက်တွေကနည်းနည်းကွာခြားနေပေမဲ့ပြင်းအား6ဒါမှမဟုတ်လဲ6ထက်မှရှိကြတယ်လို့ Terran တက္ကသိုလ်ကရောအမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပါပြောပါတယ်။နောက်ဆက်တဲ့ငလျင်တွေလည်းလှုပ်ခဲ့ပြီးတော့နောက်ထပ်လည်းထက်လှုပ်မှစိုးရင်လို့လူတွေညဘက်အိမ်ပြင်မှာပဲနေကြဖို့အရာရှိတွေကအနှိုးဆော်ထားရတာပါ။အီရန်နိုင်ငံမှာကငလျင်မကြခဏအလုပ်လုပ်ရှိပေမဲ့ငရင်ပြင်းပြင်းလှုပ်တာမျိုးကတော့ရှားလှပါတယ်ရှင်။